ကရင်မျိုးသားအစီယုံတက်မဟာတက်ထိန်းချုပ်နယ်မြေဘီလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့မဲပလီစခန်းကိုဖက်ပြော်လတရက်နေ့မနက်မှာအပြစ်သက်တိုက်ခိုက်သိမ်းပိုင်နိုင်ခဲ့တယ်လို့ KNLA PDF စတဲ့ပူပေါင်းတပ်တွေဖက်ကပြောပါတယ်တိုက်ခိုက်သိမ်းပိုင်မှုအတွင်ပုံမှုအဆင့်ပါဝင်စစ်တုံးပိုင်း20ကျော်ဖမ်းဆီးရမယ်လို့လည်းပြောပါတယ်မအေးမာကတင်ပြပို့ထားပါတယ်ရှင်
ကရင်မျိုးသားစီယုံတက်မတစ်ထိန်းချုပ်နယ်မြေဘီလင်းမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့မက်ပလီစခန်းကိုဖေဖော်ဝါရီလ၁ရက်နေ့မနက်ပိုင်းမှာအပီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးဗိုလ်မှူးအဆင့်ရှိသူအပါအဝင်စစ်သုံးပတ်20ကျော်ဖမ်းဆီးရမိကြောင်း KNU ဘက်ကပြောပါတယ်ဒီတိုက်ပွဲကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနေမြေကန်ပြည်သူ့ကာကွယ်ရေးအဖွဲ့တွေ BPLA အဖွဲ့တွေ FFD drone တပ်ဖွဲ့တွေစုပေါင်းပြီးတိုက်ခိုက်သိမ်းယူခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုအင်းမင်းထွန်းက VOA ကိုပြောပါတယ
်တရက်နှစ်မှာပေါ့နော်တရက်နှစ်မှာအပြစ်သက်သိမ်းနေဒါပေမဲ့ဟိုလက်ရှိမှာတော့ကျွန်တော်တို့အပိပတ်သခိုင်းရောအလုံးစုံပြင်လို့နိုင်ပါပြီ။ဒါပေမဲ့တည်ငြိမ်မှုနဲ့ပြူဟာမှုကတော့ကျွန်တော်တို့ဆက်ပြီးတော့သူတို့ဟိုနည်းနည်းတော့ပေါ့နော်။ချိန်မုံနေတော့ဖြစ်နေတာ။စုစုပေါင်းစစ်တုပ်ပန်းလောလောဆယ်မှာတော့ဟို20ကျော်ပါလေဗျာဟုတ်။တည်ငြိမ်မှုလို့ကတော့လောလောဆယ်မှာတနည်းအားမှာကိုနေတူအဲ့ဒါကိုကျွန်တော်တို့လိုက်လိုက်ချိန်မုံနေပါတယ်ဟုတ
်။ဒီစခန်းဟာ KNU တပ်မ3ခုကြားမှာရှိပြီးဒီတပ်မဟာတွေကိုချိန်မုံရမှာလဲအရေးပါနေတယ်လို့ဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်လဲစစ်ကောင်စီဘက်ကနောက်ထပ်စခန်းတွေထောက်ပို့နိုင်ဖို့နဲ့ထိန်းချုပ်နိုင်ဖို့ခက်သွားနိုင်တယ်လို့လဲဆိုပါတယ
်။ဒီစခန်းကတော့ပြုလင်းပြောတော့တပ်မ1ရဲ့တပ်မ9ရဲ့တပ်မ3ရဲ့ကို KNU တပ်မ1တပ်မ9တပ်မ3ပေါ့နော်။အဲ့ဒီ3ခုကြားထဲမှာနေပြီးတော့အရန်ကိုအရေးကြီးတဲ့နေရာတစ်ခုဖြစ်တယ်လို့ပြီးတော့ကျွန်တော်ဖားပုံကိုဖားပုံမြို့ကိုထောက်ထားတဲ့ဒီအထောက်ဒီကွာတစ်ခုလည်းဖြစ်တယ်ပေါ့နော်။ဟုတ်ဟုတ်ကဲ့ပါပပုံဒီပါတော့လည်းအရေးပါပါတယ်ဟုတ်အင်းအားကတော့ဟိုနေမနော်တရားဆွဆုံလေးပါရှိပါတယ်ဟုတ်တရားဆွဆုံလို့အခုတော့မရှိတော့ဘူးဟုတ
်ပထုံဘီလင်းတစ်လျှောက်မှာစစ်ကောင်စီဘက်ကတပ်စခန်း30ခုထက်မနည်းကျန်နေသေးတယ်လို့ KNL PDF စတဲ့ပူးပေါင်းတပ်တွေဘက်ကတော့မက်ပလီဘျူဟာပါဝင်အရေးပါတဲ့တပ်စခန်းတချို့ကိုတော့ဆက်အနာသိမ်းပြီး၄နှစ်အတွင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်
ဟိုစစ်အချင်းမှာတော့ကျွန်တော်တို့စပောင်းစိတ်ဒီကစခန်းပေါ့နော်ပြီးနောက်တစ်ခုကစီကုန်းပေါ့နောက်တော့လက်ဆော့လော့စခန်းပေါ့ပြီးတော့အခုနောက်ဆုံးတပြူဟာပေါ့နော်ပြူဟာမှာတော့ဒီနေရာမှာတပြူဟာကိုပိတ်လိုက်တာပေါ့ပြီးတော့လက်ကုံမျိုးပေါ့လက်ကုံမျိုးပြီးမှပဲကျွန်တော်တို့ဟိုဒီမက်ပလီပြူဟာပေါ့နော
်မက်ပလီစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမက်ပလီစခန်းမှာစစ်ကောင်စီရဲ့ခြေမြန်တရင်ခမရ405အခြေချတက်ဆွဲထားပြီးတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေလေကြောင်းပစ်ကူတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံ 2,000 ကျော်ကတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်အထူးကဲကြဆုံးစင်းနဲ့စစ်လက်နက်ပစ္စည်းသိမ်းဆည်းရမိတာတွေနဲ့ပတ်သက်လို့တော့ပူးပေါင်းတပ်တွေဘက်ကနယ်မြေရှင်းလင်းရေးပြီးမှသာသတင်းအစည်းအကြထုတ်ပြန်သွားမယ်လို့ပဲပြောဆိုထားပါတယ်ရှင်